ရခိုင်ပြည်နယ်စစ်တွေမြို့နယ်မှာနေထိုင်တဲ့မွတ်စလင်ဦးရေတသိန်းကျော်ရှိတယ်လို့ခန့်မှန်းထားပြီးအဲ့ဒီအထက်မှာသုံးခေါက်ချိုးလို့လူသိများကြတဲ့အမျိုးသားမှတ်ပုံတင်ကတ်နဲ့ပန်းရောင်နိုင်ငံသားကတ်တွေရရှိထားသူတွေလည်းနိုင်ငံပါဝင်ပါတယ်။အများဆုံးကတော့နိုင်ငံသားနဲ့ဆိုင်တဲ့ဘာအထောက်ထားမှမရှိသူတွေဖြစ်ပါတယ်။မြန်မာနိုင်ငံသားအဖြစ်အသိအမှတ်ပြုခံရတဲ့မှတ်ပုံတင်ကတ်ပြားတစ်ခုလက်ဝယ်ပိုင်ဆိုင်ခွင့်ရရှိရေးဟာမွတ်စလင်တွေအတွက်ကြီးမားတဲ့မျှော်လင့်ချက်ဖြစ်ပြီးအဲ့ဒီလိုပိုင်ဆိုင်ခွင့်ရရှိဖို့ကြိုးပမ်းရမှာလဲ။ကန့်တတ်ချက်တွေအတားအဆီးတွေအခက်အခဲတွေရှိနေတဲ့အတွက်သူတို့ရဲ့မျှော်လင့်ချက်အကောင့်ထဲပေါ်လာရေးဟာလက်တွေ့နဲ့အလန်းဝင်းနေတာဖြစ်ပါတယ်။2012ခုနှစ်ကစစ်တွေမြို့မှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်မွတ်စလင်တွေနဲ့ရခိုင်တိုင်းရင်းသားတွေဟာတီးကြားစီနေထိုင်လာခဲ့ကြတာဖြစ်ပြီးမွတ်စလင်တွေဟာရခိုင်တိုင်းရင်းသားတွေတီးတက်ရှိနေတဲ့မြို့ပေါ်ကိုလုံခြုံရေးအဆောင်အအုံတွေပါတဲ့မော်တော်ကားနဲ့သာသွားလာကြရပါတယ်။နိုင်ငံသားမှတ်ပုံတင်ကိစ္စအတွက်စစ်တွေမြို့နယ်လာဝကရုံးကိုသွားမယ်ဆိုရင်မော်တော်ကားစီးလုံး900လားလုံးညုံရင်အဆောင်လျှောက်တွေခေါ်ရတာစတဲ့ကိစ္စရက်တွေအတွက်တစ်ကြိမ်သွားရင်ငွေ9000ကနေ7000လောက်အထိကုန်ကြတယ်လို့ဆိုကြပါဗျ။နိုင်ငံသားလျှောက်ထားလူတွေဟာပွဲစားတွေကနေတဆင့်သာဆောင်ရွက်ကြလိမ့်ရှိတယ်လို့ဓားပိုင်ကြီးရွာမှာနေထိုင်တဲ့မွတ်စလင်လူကြီးတဦးကပြောပါဗျ။
အများပြင်ကကိုယ်တိုင်လျှောက်တာတော့နေပါတယ်၊ကိုယ်တိုင်လျှောက်ရင်လည်းမရပါဘူး။ကျွန်တော်ကပွဲစားတွေနဲ့ကင်ပြီးမှသူတို့နဲ့အတူတူသွားပြီးမှလျှောက်ပါတယ်။သူတို့ကနေပြီးမှကျိုးဆောင်ပုံစံမျိုးပါပွဲစားတွေဆိုတာကလာဝကယူမှာသွားတယ်လာတယ်လူတွေနဲ့သူတို့ဆက်သွင်းနေသွားပြီးမှသူတို့ချော့ရပါတယ်အဲ့လိုမသွားဘူးဆိုလို့ရှိရင်သူတို့ဘာတစ်ခုမှမသိရင်ကျိုးဆောင်ကပွဲနဲ့မသွားရင်အဆင်မပြေပ
ါနိုင်ငံသားမှတ်ပုံတင်လျှောက်ထားလူတွေဟာမိဘနှစ်ပါးနဲ့အဖိုးအဖွားအဖီးစသူတို့ရဲ့အထောက်အထားတွေပြည့်စုံမှသာအဆင်ပြေပြီးအဲ့ဒီတဲကတဦးရဲ့အထောက်အထားတွေမပြည့်စုံဘူးဆိုရင်လက်မခံဘူးလို့ဆိုပါတယ်နိုင်ငံသားမှတ်ပုံတွေတခုလက်ဝယ်ပိုင်ဆိုင်ခွင့်ရရှိတဲ့အခြေအနေအထိဆိုရင်ငွေကျပ်သိန်း30ကနေသိန်းရာနဲ့ချီကုန်ကြကြတာကြောင့်ငွေကြေးတက်နိုင်သူတွေကသာအဓိကလျှောက်ထားကြတာဖြစ်တယ်လို့မွတ်စလင်တွေကပြောပါတယ်။တချို့မှာအချိန်နှစ်လလောက်နဲ့နိုင်ငံသားကတ်ရတာတွေရှိတယ်လို့တချို့မှာနှစ်နဲ့ချီကြာသွားပေမဲ့အဆင်မပြေတဲ့သူတွေလည်းရှိနေပါတယ်။ဓားပိုင်ကယ်ဆယ်ရေးစခန်းမှာနေထိုင်တဲ့မွတ်စလင်လူကြီးတဦးကသူတို့မိသားစုတစ်ခုလုံးနိုင်ငံသားမှတ်ပုံတွေလျှောက်ထားခဲ့ကြရမှာတားဖြစ်သူအတွက်အချိန်နှစ်လလောက်နဲ့နိုင်ငံသားမှတ်ပုံတွေကြာလာပြီးအဖေဖြစ်သူအတွက်ကတော့တစ်နှစ်ကျော်ကြာတဲ့အထိမရသေးဘူးလို့ပြောပါတယ
်။မနိုင်တာတကြိမ်မတိုင်ရင်လျှောက်တာဒီအတွက်မှပြူကြတယ်လို့ဆင်းလာတယ်ဆင်းလာပြီးတော့ပေါင်ပဲ့ရတယ်ပေါင်ပဲ့ပြီးတော့အခုနေပြီးတော့တက်သွားတယ်လို့သိရပါတယ်ဒီလောက်ပါ။ကျွန်တော်မိသားစုတွေကကျွန်တော်ကလေးလေးတယောက်ဆယ်သုံးနှစ်အရွယ်လောက်ရှိတယ်သူကတော့နိုင်ကြလာတယ်။နိုင်ကြလာတော့ချက်ချင်းတွေကရပါတယ်ပြူကြလာတော့ပြူကိုပြန်ပြီးတော့နေပြီးတော့ဖောင်ပင်ရတယ်လို့သိရပါတယ်။အဲ့ဒါကျွန်တော်တို့မိသားစုလိုက်ကာနေသွားပြီးတော့ဖောင်ပဲ့လိုက်ရပါတယ်။အခုဒီကျွန်တော်လက်ထဲမှာပြူဆိုရင်လည်းပြူမရသေးပ
ါငွေကုန်ကြေးကျများတာအချိန်ကြာမြင့်တာအထောက်အထားနဲ့ဆိုင်တဲ့ကန့်သတ်မှုတွေရှိနေတာတွေကြောင့်မွတ်စလင်အတော်များများဟာနိုင်ငံသားလျှောက်လို့ကြပေမဲ့လျှောက်ထားနိုင်ခြင်းမရှိကြပါဘူး2012ခုနှစ်နောက်ပိုင်းလျှောက်ထားကြသူတွေထဲမှာမိသားစု10စုကျော်လောက်သာနိုင်ငံသားလျှောက်ထားကြတာတွေ့ရတယ်လို့မွတ်စလင်လူကြီးတွေကပြောပါတယ်အဲ့ဒီလုပ်ငန်းစဉ်တွေအပေါ်အစိုးရကယုံကြည်မှုရှိအောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့တက်ကြွပြင်ကြေးရွာမှာနေထိုင်တဲ့ကိုမောင်မောင်ကပြောပါတယ်
ပေးချင်လို့သူတို့ကစာချင်းလေးပေးလို့ရတာပဲသူတို့မှကြားတယ်ဆိုတာကသူတို့ကဒီ process ကိုမပြီးချင်စင်လို့ပေါ့အဲ့လိုပဲပြောမှာပေါ့အဲ့ဒါမချောက်ကြဆိုတာသူယုံကြည်မှုကလိုတယ်လေအစိုးရနဲ့ပြည်သူကြမှာယုံကြည်မှုဆိုတာလိုချောက်တဲ့လူတွေကိုပြေးလိုက်ရင်တော့သူနောက်ထပ်လူတွေလည်းချောက်မှာပေါ့လေချောက်တဲ့လူတွေမှဒီအကြာဝါတယ်သုံးခေါက်ချိုးရှိတဲ့လူတွေလည်းဘာတစ်ခုမှမလုပ်ဘူးဒီ MVP လေးသူတို့အတင်းလုတ်ခိုင်းနေတယ်ဆိုတော့ဒါတွေကတော့ယုံကြည်မှုပေါ့ယုံကြည်မှုကပိုင်းတာအများကြီးလိုတယ်လို့ထင်တယ်ကျွန်တော်ကသူချောက်ထားတဲ့လူတွေပြေးလိုက်ရင်တော့သူတို့လည်းနောက်ထပ်နောက်လာပြီးချောက်မှာပေါ့
မူဆလင်နေတယ်မှာရိုဟင်ဂျာအဖြစ်ခံယူကြသူတွေလည်းရှိတယ်လို့ဘင်္ဂလီအဖြစ်ခံယူကြသူတွေလည်းရှိပါတယ်။အစိုးရအသိအမှတ်ပြုနိုင်ငံသားလျှောက်ထားသူတွေဟာဘင်္ဂလီလူမျိုးအမည်နဲ့သာလျှောက်ထားကြရတာဖြစ်ပါတယ်။ဒါကြောင့်ရိုဟင်ဂျာအမည်တောင်းဆိုသူတွေအကြားထိတ်တိုက်တွေးမှုရှိလာမှာကိုစိုးရိမ်တဲ့အတွက်နိုင်ငံသားလျှောက်တဲ့ကိစ္စကိုလူသိရှင်ကြားမဆောင်ရွက်ရတဲ့အခက်အခဲတွေလည်းရှိပါတယ်ခင်ဗျာ။